မောခါဆိုက်ကလုန်းမုန်တိုင်းတံကြောင့်မျိုးစပါးနဲ့နေအိမ်တွေပျက်စီးသွားခဲ့ရတဲ့ရခိုင်ပြည်နယ်ကဒေသခံတောင်သူတွေအတွက်စစ်ကောင်စီကမျိုးစပါးတွေမျိုးနယ်ရှိခုမှပြီးခဲ့တဲ့နေ့ကစတင်ဖြန့်ဝေနေပြီလို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။မုန်တိုင်းကြောင့်အထိတာခဲ့တဲ့ရခိုင်တောင်သူတွေကတော့ရာသီအမီမိုးစပါးဆိုက်ဖို့အတွက်အတော်အခက်အခဲကြုံနေရတယ်လို့ပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြမှာပါ။
မောခါဆိုင်ကလုန်းဖုန်တန်းကြောင့်မျိုးစပါးနဲ့နေအိမ်တွေပျက်စီးသွားရတဲ့ရခိုင်မြောက်ပိုင်းကစစ်တွေပုံနှကျွန်းရသေတောင်ဝူသီတောင်မောင်တော်ကြောက်တော်မြောက်ဦးမြင့်မြနဲ့ပေါတော်မြို့နယ်တွေမှာမျိုးစပါးတွေစတင်ဖြန့်ချီနေပြီလို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။တောင်သူတချို့ကတော့သူတို့စီကိုမျိုးစပါးရောက်မလာသေးဘူးလို့ပြောပါတယ်။မုန်တန်းကြောင့်နေအိမ်တွေပျက်စီးသွားတာကြောင့်ထွန်ရက်ဖို့ငွေမရှိကြသလိုမျိုးစပါးတွေလည်းရောက်မလာသေးတာကြောင့်ရာသီအမီစပါးမဆိုင်ပြိုးနိုင်မှာကိုစိုးရိမ်နေရတယ်လို့ကြောက်တော်မျိုးနဲ့ဖျားပေါင်းကျေးရွာကတောင်သူတူကပြောပါတယ်
။ကောင်းသူတီဆိုတော့ကတော့မျိုးစပါးရောစပါးစပါးရောအပုံဆက်တာလေ။နောက်ပြီးတော့တောင်သူတီကဆိုတော့ကအိမ်လုံးဖို့ပိုက်ဆင်ရမရှိတော့ဘူး။အဲထွေရဖို့ပိုက်ဆင်ရမရှိတော့ဘူးဆိုတော့ကထွေရဖို့ကတော့အခက်အခဲရှိနေတာ။ဒီနေ့ဆိုတော့ကမျိုးစပါးတွေနောက်ကျနေပြီလေခဏလာပိုင်းမရောက်တော့လား၆လပိုင်းမကုန်ခေါင်းကောင်ကမျိုးစပါးတွေရောက်ဖို့ထင်တယ်အဲအခုထိမရောက်သေးဘူးဆိုတော့ကတောင်သူတွေကအခက်ခဲဖြစ်နေတယ
်ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကတောင်သူတွေကိုစံမှုလေယာကထွန်ဆက်တွေငှားပြီးလဲထွန်ပေးနေတယ်လို့ရာသီအမီစပါးဆိုင်ပြိုးနိုင်မှုအတွက်တွန်းအားပေးနေတယ်လို့ဖော်ပြထားပါတယ်မုံတိုင်းတင်တောင်သူလေသမားတွေအနေနဲ့မျိုးစပါးလိုအပ်ချက်တွေအပြင်ထွန်ရဲစိုက်ပျိုးစိတ်တွေနဲ့ဓာမီဩဇာအတွက်ပါအခက်ကြုံနေရတယ်လို့ရခိုင်ပြည်နယ်တောင်သူလေသမားတမကပြောခွင့်ရဥအောင်ကျော်မြတ်ကပြောပါတယ
်ကျွန်တော်တို့ဖက်မှာကဒီမူခါမုံတိုင်းနဲ့အိန္ဒွေကစပကြီးတွေကပြိုပါတော့တဲ့အတွက်ကြောင့်အဲ့ဒါကိုလေကျွန်တော်တို့တောင်သူအများစုကမဖြစ်ဖြစ်တဲ့တောင်သူတွေကကျွန်တော်တို့ဓာမီဩဇာတွေပါနေစေဖန်ရစေပြုဖို့ဇေယျကြီးကိုဒီအင်ဂျီဘာတွေပြန်လဲရပြီလေအဲ့ဒါကြောင့်ကျွန်တော်တို့ဓာတ်မြောဩဇာဇေယျဆုံးစေဖို့အတွက်လည်းကျွန်တော်တို့အခက်အခဲရှိပါတယ်ဖန်ရစေပြုခတွေကလည်းတေကကိုရခဲလာကျွန်တော်တို့၆ဆောင်းလောက်ပဲရှိနေဗျာအခုတော့သိန်း၃ဆောင်းလောက်ဖြစ်နေတယ်အဲ့ဒါအတွက်ကြောင့်ကျွန်တော်တို့တောင်သူတွေမှာမျိုးစပါးနဲ့အတူစင်ခေါ်မှုကဒီဖန်ရမှုအပိုင်းမှာလည်းကျွန်တော်တို့တော်တော်အခက်အခဲရှိပါတယ်ဗျာ
ရခိုင်ပြည်နယ်မှာလည်းဧကစုစုပေါင်း12သိန်းကျော်ရှိပေမဲ့လည်းပြီးခဲ့တဲ့2018ခုနှစ်နောက်ပိုင်းကစလို့ဒေသမငြိမ်မသက်မှုတွေကြောင့်9သိန်းလောက်သာနှစ်စဉ်ပုံမှန်စိုက်ပျိုးနိုင်တော့တယ်လို့တောင်သူလယ်သမားသမဂ္ဂရဲ့စည်ရင်းအရသိရပါတယ်။လက်ရှိမှာလည်းရခိုင်တောင်သူတွေအနေနဲ့လေယာဉ်လုပ်ငန်းကိုလုပ်ကိုင်နိုင်ဖို့အတွက်လုံခြုံတဲ့အမှုအကအောက်ကိုရောက်နိုင်ဖို့စူးစမ်းနေကြရသလိုစာဝန်ကြီးအတွက်လည်းရုန်းကန်နေကြရစေဖြစ်ပါတယ်ခင်ဗျာ။